ရန်ကုန်မြို့တော်ခမ်းမရှိမှာအကျဉ်းတောင်ဝတ်စုံနေတန်းချီရင်းနေဝတ်ဆင်ပြီးတော့နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးအတွက်ဆန္ဒပြမှုဒုတိယကျင်းဖြစ်တက်ကြွလှုပ်ရှားသူတွေကဆက်လက်ပြီးတော့လှုပ်ဆောင်နေပြီးအစိုးရတဲ့အနေနဲ့နိုင်ငံရေးအကျဉ်းသားတွေပြန်လှုပ်ပေးရေးကိုဖိအားပေးတောင်းဆိုနေပါတယ်အကြောင်းဆိုကိုVOA သတင်းတောက်မအေးမှာကသတင်းပေးပို့ထားပါတယ်အစိုးရတဲ့တက်လာပြီးတဲ့ စုစည်းပြီးဆန္ဒထုတ်ဖော်ခဲ့ကြတာပါ။တန်ချေချင်းအနေနဲ့အကျဉ်းသားဝတ်စုံတွေဝတ်ဆင်ပြီးဆန္ဒထုတ်ဖော်ရတဲ့ရည်ရွယ်ချက်ကိုတော့နိုင်ငံရေးအကျဉ်းသားဟောင်းဖြစ်တဲ့ကိုထေးအောင်ကအခုလိုပြောပြပါဗ
ျ။မင်းပေါ်ဆောင်ဝတ်စုံတူညီဝတ်ပြီးတော့ဆောင်ဝတ်စုံတိုင်းပေါ်တန်ချေချင်းတွေပိုင်းနဲ့ဆောင်ထဲမှာရှိနေတဲ့နိုင်ငံရေးအကျဉ်းသားတွေဒီဘက်မှာရှိနေတဲ့နိုင်ငံနဲ့ဆက်ဆက်ပြီးဆွဲဆူခံထားတဲ့တရားဥပဒေရှိတဲ့အကျဉ်းသားတွေလွတ်မြောက်ဖို့ပါ။ကျွန်တော်တို့ကဒီအကျဉ်းသားလွတ်မြောက်ရေးတောင်းနေနောက်ဒီမိုရှီရေးအတွက်တိုက်ပွဲဝင်ပြည်ပကိုရောက်နေတဲ့ကျွန်တော်တို့ရဲ့ဒီမိုရှီအင်အားစုတွေပေါ့ပြည်တွင်းပြောင်းဝင်နိုင်ရေးအဲ့ဒါကိုတော့ကျွန်တော်တို့ပြည်ထောင်စုတောင်းဆိုတာပေါ့လေအဲ့ဒီနှစ်ချက
်ဒီလိုဆန္ဒထုတ်ဖော်နေပေမဲ့အစိုးရတစ်ကတော့ဒီကိစ္စအပေါ်မှာဘာမှတုံ့ပြန်ချက်တွေမရှိသေးဘူးဆိုပြီးဆန္ဒထုတ်ဖော်သူတွေကဆိုပါတယ
်အခုချိန်ထိပေါ့ကျွန်တော်တို့ဘာမှတုံ့ပြန်မှုကိုမခံစားရသေးဘူးဆိုပဲပြောရမှာပေါ့ကျွန်တော်တို့ရဲ့ခေါင်းဆောင်ပေါ့လေတော်စုကတချင်းကပြောခဲ့ဘူးပါလေနိုင်ငံရေးအကျဉ်းသားထောင်ထဲမှာတယောက်ရှိနေရင်တော့ဒါဟာဒီမိုရှီနိုင်ငံမဟုတ်ဘူးလို့ပြောခဲ့တဲ့စကားရှိတဲ့အတွက်အကြံအဲမှာတော့သူတို့လွတ်ပြေးမယ်လို့ကျွန်တော်တို့ယုံကြည်ပါတယ်ခင်ဗျာ။ဒါကျွန်တော်သိရတော့တော့မနေ့ကပဲဘကိုးဘက်မှာနိုင်နိုင်အောင်တရားဆွဲရလို့ကျွန်တော်ကြားပါတယ်ခင်ဗျာ။ဒီဆိုင်ဘက်မှာလည်းအဲ့ဒီလိုတရားဆွဲခိုင်းရတယ်ဆိုတဲ့သတင်းတွေကြားနေတယ်။ဒါလည်းပြန်ထတဲ့ဥပဒေရဥပဒေကိုဟိုလက်ရှိအကောင်ထဲပေါ်နေရတဲ့ရဲပေါ်လိပြည်သူရဲတပ်ဖွဲ့အနေနဲ့တရားဆွဲရလို့ပဲကျွန်တော်တို့ထင်ပါတယ်။ဆိုတာဘက်ကတော့ဖိအားပေးနေတယ်လို့တော့ကျွန်တော်မမြင်ဘူးခင်ဗျာ။အခုဆိုရင်ကျွန်တော်တို့ပြည်သူရဲတပိတ်ကထင်ရှားတဲ့ခေါင်းဆောင်တွေပေါ်နေတာဆင်းအောင်ဆိုရင်မှုပေါင်း80ကျော်ရင်ဆိုင်နေရတယ်ကလေးမတလေးကိုတာဝရီမှာယုံရင်းရှိတယ်လို့ရန်ကုန်မှာလည်းယုံရင်းရှိတယ်သူတို့ရုံးထွက်နေရတဲ့ရန်ပင်မနဲ့ခင်ဗျတို့သူပဲကျွန်တော်တို့တက္ကသသုံးသားတွေဟာလည်းတိတိုင်းလို့သူယုံရင်းထွက်နေရတယ်ဒါဟာကလေးတွေကိုတက်တက်မဲ့ပင်မအောင်နှိမ့်ချက်နေလို့ပဲကျွန်တော်မြင်နေခင်ဗျဒီအချင်းရာကိုကြည်ရတဲ့မြန်မာပြည်ရဲ့ဓမ္မဝေဆိုတဲ့တက္ကသလုံးဟာအပြည့်ဝမဟုတ်သေးဘူ
းပြီးခဲ့တဲ့ရက်ကပဲနိုင်ငံရေးကျင်းသားတွေလွတ်မြောက်ရေးအတွက်တကိုယ်တော်ဆန္ဒထုတ်ဖော်ခဲ့သူတဦးကိုလည်းတရားစွဲဆိုခဲ့ပြီးနိုင်ငံရေးကျင်းသားတွေလွတ်ပြေးရေးအတွက်ဆုတောင်းခဲ့တဲ့ဘာကသာចောင်းသား6ဦးကိုလည်းဒီအပိုင်းအတွင်းမှာပဲပုံမှန်905ခါခွေအစိုးရကိုအကြီးညိုပြည့်စင်မှုနဲ့ဖော်ရမ်းထုတ်ထားပါတယ်မကြခင်မှာနိုင်ငံရေးကျင်းသားတွေကိုလူငယ်ချမ်းသာခွင့်ပေးဖို့အတွက်တက်ကြွလှုပ်ရှားသူတွေကတောင်းဆိုနေသေးမှာပဲဖန်ဆီးခံထားရတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုနောက်ထပ်အမှုတွေနဲ့တရားစွဲဆိုခံရမှုတွေလည်းရှိနေသလိုသူတို့လွတ်မြောက်ရေးအတွက်လှုပ်ရှားနေသူတွေကိုလည်းဖော်ရမ်းထုတ်နေတာတွေလည်းရှိနေပါတယ်ရှင်